တတော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုအမြန်ဆုံးအတည်ပြုပြဋ္ဌာန်းပေးဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်ထောင်စုလွှတ်တော်ကိုထပ်မံတိုက်တွန်းလိုက်ပါတယ်။ရွေးကောက်ပွဲကော်မရှင်ကဒီဥပဒေကြမ်းကိုတင်ပြတာ၄ချိန်ရှိသွားပြီဖြစ်ပြီးပြည်ထောင်စုလွှတ်တော်ကအတည်မပြုနိုင်သေးတာကြောင့်မဲဆန္ဒရှင်တွေရဲ့မူလအခွင့်အရေးဆုံးရှုံးနိုင်တယ်လို့လည်းသတိပေးထားတာပါ။ဒါပေမဲ့လည်းတို့ဥက္ကဋ္ဌဒုရဥရှင်မန်းကိုအာဏာရပါတီထိတန်းကောင်းဆောင်အဖြစ်ကဖယ်ရှားလိုက်တဲ့တစ်ချိန်တည်းမှာပဲထပ်မံတိုက်တွန်းမှုတွေထွက်ပေါ်လာတဲ့အပေါ်မြန်မာအကဲခတ်တချို့ကတော့တိုက်ဆိုင်မှုမဖြစ်နိုင်ဘူးလို့ယူဆပါတယ်။ VOA သတင်းတော်ကိုမိုးစောကတင်ပြမှာပါ
။ဟုတ်ကဲ့လွတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြုစုပြီး2012ခုနှစ်ကတည်းက2013ခုနှစ်ကတည်းက2015ခုနှစ်ဇူလိုင်လ3ရက်နေ့ကတကြိမ်ပြည်ထောင်စုလွှတ်တော်နာရီကထံကိုလိမ့်မှုပြီးပေးပို့ခဲ့ပေမဲ့အတီးပြုတ်ပြဋ္ဌာန်းနိုင်တာမရှိသေးတာကြောင့်ဩဂုတ်လ13ရက်နေ့မှာစောလင်စွာအတီးပြုတ်ပြဋ္ဌာန်းပေးနိုင်ရေးအတွက်ထပ်မံတင်ပြခဲ့တာဖြစ်ပါတယ်လွှတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုအတီးမပြုတ်နိုင်သေးတာကြောင့်ကြုံတွေ့နေရတဲ့အခက်အခဲကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးတောင်းလိုင်ကအခုလိုပြောပါတယ
်အဲလောလောဆယ်ဆယ်တော့ဒီလွတ်တော်ကိုယ်စားလှယ်တွေကိုပြန်ရုပ်ဖို့ဆိုပြီးကျွန်တော်တို့ဒီကိုတိုင်ကြားရတာက10ပွဲလောက်ရှိတာပေါ့နော်ကျွန်တော်ပြည်သလောက်ကတော့အဲဒီလွတ်တော်ကိုယ်စားလှယ်အားလုံး10ယောက်လောက်ရှိနေဗျနော်10ယောက်ကိုတိုင်ထားတာရှိမယ်ဒီရိုးလင်းလေးကစတိုင်ထားတာပေါ့ဗျာသူတို့ဆယ်နှစ်လောက်ထဲကစတိုင်ထားတာကျွန်တော်တို့ကတော့တင်ပြတာပေါ့ဗျာတစ်ဆင့်ကလွတ်တော်မှာတော့သူတို့ဆွေးနွေးနေကြတာပေါ့ဗျာနော်သူတို့ဆွေးနွေးနေတဲ့အခါကျတော့သူတို့ကသူတို့ဒီမှာဆုံးဖြတ်ချက်မပြတ်သေးဘူးလို့ဒီလိုတော့သဘောရပါတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေမှာသက်ဆိုင်ရာမဲဆန္ဒရှင်တွေဟာလွှတ်တော်တရရက်ကလွှတ်တော်ကိုယ်စားလှယ်ကိုဥပဒေနဲ့အညီတာဝန်ကပြန်လည်ရုပ်သိမ်းတိုင်ခွင့်ရှိကြောင်းမူလမဲဆန္ဒရှင်တို့ရဲ့အ ਨੇ ဆုံးတရားခိုင်နှုန်းကတာဝန်ကပြန်လည်ရုပ်သိမ်းလိုတဲ့လွှတ်တော်ကိုယ်စားလှယ်နဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားနိုင်ကြောင်းနဲ့ပြည်ထောင်စုလွှတ်တော်ကလည်းလိုအပ်တဲ့ဥပဒေကိုပြဋ္ဌာန်းပေးရမယ်လို့ဖော်ပြထားတာဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်ကလိုအပ်တဲ့ဥပဒေကိုပြဋ္ဌာန်းမပေးနိုင်တာကြောင့်မဲဆန္ဒရှင်တွေရဲ့မူလအခွင့်အရေးဆုံးရှုံးတဲ့သဘောတည်းရောက်နေကြောင်းလဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပေးပို့တဲ့စာမှာဖော်ပြကြောင်းဒီနေ့ထုတ်အစိုးရပိုင်းသတင်းစာတွေမှာရေးသားထားပါတယ်။ဒီဥပဒေကြမ်းအတည်ပြုရေးနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်အတွင်းကြန့်ကြာနေတဲ့အခြေအနေကိုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကအခုလိုပြောပါတယ်
။ဘယ်လိုဆိုပါစို့ပါတီစုံမှာ constituency တစ်ခုမှာမြန်မာပြည်ပိုင်ခွင့်တရားရှိတယ်လို့ထားပါလို့၂ယောက်ပြန်ရင်ပေါ့နော်51ရာခိုင်နှုန်းရတဲ့လူကတော့နိုင်ကြပါပြန်တဲ့49ရာခိုင်နှုန်းရတဲ့လူကတော့ရှုံးမှာပေါ့ဗျအဲ့တော့တရားခိုင်နှုန်းဆိုရင်မြန်မာပြည်ပိုင်ခွင့်ရှိတဲ့လူရဲ့တန်ခွင့်ချက်နဲ့သာတင်ကြလို့ဆိုရင်49ရာနှုန်းနဲ့ရှုံးတဲ့လူကစိုးရကခဏခဏတက်မှာပေါ့အဲ့လိုဆိုရင်နိုင်ငံရေးမတည်ငြိမ်မှုဖြစ်တော့မှာပေါ့တစုံတစ်ခုတိုင်းတာပြီးလို့ချင်းရာခိုင်နှုန်းတစ်ခုလို့ချင်းတိုးဖို့လိုမယ်ဒါလေးကိုလည်းဖြစ်စေစဉ်းစားကြရလို့တင်ပြပါတယ
်။ဒီလိုကြံ့ကြာရတာကလည်းဖွဲ့စည်းပုံအခြေခံဥပဒေရဲ့အားနည်းချက်ကြောင့်လို့ယူဆကြောင်းဒေါက်တာအေးမောင်ကဆက်ပြောပါတယ
်။ရွေးကောက်ခံအမတ်တွေကိုဖုတ်ချခွင့်ရှိရင်ရွေးကောက်မခံသေးတဲ့တက်လာတဲ့အမတ်တွေကိုဖုတ်ချခွင့်မရှိဘူးလားဆိုတာလေစိုးရကတက်ကြတယ်ချင်းတယ်။ဒီကြံ့ကြာကိုဘယ်လိုရှင်းလဲဆိုရင်ပထမဆုံးရှင်းတင်တာကတရားရဂိုင်းသုံးကြောင်းဖတ်တူကိုယ်စီများသည်ပြည်သူကိုယ်စီဖြစ်ပြီးလို့ရှိရင်ဆရာခိုင်နှုန်းတို့မဟုတ်ဆရာခိုင်နှုန်းနဲ့ချုပ်ဖြတ်ခွင့်ကိုလူလူကိုပေးတင်တယ်။အဲ့တော့ပထမဆုံးဖွဲ့စည်းပုံအခြေခံဥပဒေရဲ့အားနည်းချက်ဖြစ်တဲ့25ရာခိုင်နှုန်းကိုရှင်းဖို့လို့
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလွှတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုအမြန်ဆုံးအတည်ပြုဖို့တင်ပြခြင်းဟာပြည်ထောင်စုလွှတ်တော်နာရကသူတော်ဦးရွှေမန်းကိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌအဖြစ်ကရုပ်သိမ်းခြင်းနဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်ဒီအခြေအနေအပေါ်မှာတော့နိုင်ငံရေးလေးလာသုံးသပ်သူဦးစုသူအောင်မြင့်ကအခုလိုပြောပါတယ
်လက်တော်ထဲမှာရှင်နေရဲ့ဥစ္စာကနောက်ဆုံးအချိန်ရောက်သွားပြီဗျရှင်နေပြည်သားကိုမဲခွဲပြီးတော့မှအတီးယူလိုက်ဖို့ပေါ့နော်သမီးမီးနဲ့ဒါပဲရှိတော့တယ်အဲ့ဒါကိုတရားဥပဒေမှန်ကနိုင်ငံရေးပါတီတွေနဲ့ပြန်ပြီးတော့တိုင်ပင်ပါအောင်ဒီဥပဒေနဲ့ပါညာဆိုပြီးတော့မှအဲ့လိုအချိန်ဆွဲထားလိုက်တာအဲ့တော့အခုဒီဥစ္စာကိုရုပ်ကွဲကော်မရှင်ဘက်ကတင်လာတယ်ဆိုတာကဒီဥစ္စာသာတကယ်လို့အတီးဖြစ်သွားမယ်ဆိုပါလေအတီးပြုတ်ပေးလိုက်တယ်ဆိုရင်သမရကလည်းဥပဒေအနေနဲ့ထုတ်ပြန်ပေးမယ်။နောက်ကော်မရှင်ကလည်းဒီဥပဒေနည်းနည်းဆန်းဆန်းထုတ်ပြန်ပြီးရင်ဒါကဟိုကျွန်တော်ထင်တယ်ပထမဦးဆုံးပြည်အုပ်ရှင်မန်းကိုလွတ်တော်အမတ်ဖြစ်ကနေပြန်ရုပ်သိမ်းဖို့သူတို့ဟိုလုပ်ဖို့ကြံရွယ်တယ်နဲ့တူပါတယ
်။လွန်ခဲ့တဲ့ဇွန်လအတွင်းကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်တော်စုလွတ်တော်မှမဲခွဲဆုံးဖြတ်ပြီးတဲ့နောက်ဇူလိုင်လအတွင်းမှာ ပြည်တော်စုလွတ်တော်နာယကသူရဦးရွှေမန်းကိုလွတ်တော်ကိုယ်စားလှယ်အဖြစ်ကပြန်လဲရုပ်သွင်းရေးအတွက်မဲဆန္ဒရှင်၃၀၀ခန့်နှုန်းလောက်ကရေးယူဆောင်ရွက်ပေးဖို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ထံကိုတင်ကြားထားရလဲဖြစ်ပါတယ်။